နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံမှာတောက်ချာနေကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူမိန်ကွန်းပြောရမှာသူ့နိုင်ငံကိုအောက်တိုဘာ9ရက်မှာတိုက်ခိုက်ခဲ့တဲ့အတန်းဖက်သမားတွေနဲ့အီရန်ကသူတို့ကိုထောက်ခံသူတွေအပေါ်မှာဆင်နွှဲနေတဲ့တိုက်ပွဲမှာအစ္စရေးကအနိုင်ရနေတယ်လို့ပြောပါတယ်အခုလိုမိန်ကွန်းပြောကြချိန်မှာညီလာခံခန်းမာထဲမှာထောက်ခံသူတွေကလှောင်ပြောင်သူတွေပါရှိနေတယ်လို့သူခန်းမာထဲဝင်လာချိန်ကလည်းကုလသမဂ္ဂအများအပြားခန့်မှန်းတွေကနေထွက်သွားကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နန်တန်ယာဟူကတော့ဘာကူမှဂရုမစိုက်ဘဲဟမတ်စ်ရှုံးရမှာဖြစ်ကြောင်းနဲ့ဂါဇာဒေသရင်းစစ်ပွဲအပြီးအုပ်ချုပ်မှုအပိုင်းမှာဟမတ်စ်ပါဝင်မှာကိုသူလက်မခံဘူးလို့ပြောပါတယ်။လက်ဗနွန်နဲ့ပတ်သက်ပြီးအဲ့ဒီမှာအီရန်ထောက်ခံမှုပေးထားတဲ့ဟက်စ်ဘောလာတိုက်ခိုက်ရေးသမားတွေနဲ့အစ္စရေးတပ်တွေတိုက်ပွဲရှိန်မြင့်တယ်လို့ပြောပါတယ်။ဒါပြင်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အဲ့ဒီလက်ဗနွန်နယ်စပ်ဒေသမှာအစ္စရေးကနိုင်ငံတိုက်နိုင်မှာဖြစ်ကြောင်းနဲ့နောက်ထပ်အောက်တိုဘာ9ရက်တိုက်ခိုက်မှုလိုမျိုးအဲ့ဒီဒေသမှာဖြစ်လာမှာကိုလက်မခံဘူးလို့လည်းပြောပါတယ်။အခုလိုပြောနေပေမဲ့သူ့အစိုးရအဖွဲ့ဟာငြင်းငြမ်းမှုကိုလိုလားကြောင်းနဲ့အရင်ကထရမ့်ဂျောင်းဝင်ညှိနှိုင်းပေးခဲ့တဲ့အေဘရာဟမ်သဘောတူညီချက်ကနေ UAE, Morocco, Bahrain နဲ့ Sudan တို့နဲ့ငြင်းငြမ်းရေးသဘောတူညီမှုရခဲ့ကြောင်းနဲ့ဒီနိုင်ငံတွေနဲ့ Israel ချင်းစစ်မှတ်ဖြစ်ပွားတာမရှိခဲ့ဘူးလို့လည်းပြောပါတယ်။